2009ခုနှစ်စက်တင်ဘာလ29ရက်နေ့မှာတော့ရန်ကုန်မြို့နေရာတော်တော်များများမှာတနတ်တန်တွေစုညံနေခဲ့တယ်လို့မြေရုပ်ဘုံတွေလည်းယာနဲ့ချီပြီးဖောက်ခွဲခဲ့ပါတယ
်။မှန်ပါတယ်ဗျာ။ဆန္ဒပြသူတွေအကြမ်းဖက်ဖြိုခွင်းခံခဲ့ရပြီးထိခိုက်ဒေဆုံးဒဏ်ရာသူတွေလည်းအများအပြားရှိခဲ့ပါတယ်။ဒေဆုံးသူတွေထဲမှာဂျပန်နိုင်ငံသားတရင်တော့ကန်ဂျီနာကာအီလည်းပါဝင်ပါတယ်
။တောင်ဥကလာမွေးကြမ်းရန်ကြောင်းတိုက်အပါဝင်ဖုံးတော်ကြီးကျောက်အများအပြားကိုလည်းနဲ့ကန်စစ်သားတွေအကြမ်းဖက်ဝင်ရောက်ဆင်းနင်းပြီးတန်ဃာတော်တွေယာနဲ့ချီဖန်စီခံရတဲ့အနေလဲဖြစ်ပါတယ်
။ဟုတ်ပါတယ်ဗျာ။ငွေကြရန်ကြောင်းတိုက်ကိုဝင်ရောက်အကြမ်းဖက်စီးနှင်းခဲ့ပုံကိုရက်ွက်နေပြည်သူတို့ကအခုလိုပြပြခဲ့ပါလေ
။အကောင်လုံးမှာငွေကြရန်ပုံကြီးကြောင်းကိုစစ်တပ်ကအလုံးကြီးနဲ့ဝင်ရောက်လာပြီးတော့ပုံကြီးတွေကိုဒီလူမဆန်သွားရိုက်နဲ့နှင်းဆဲပြီးတော့ဖမ်းပြီးခေါ်ဆောင်သွားရတယ်။ပုံကြီးရပတရားကျော်လောက်ပါသွားတယ်လို့ကျွန်တော်သိရတယ်။အဲ့မှာကြောင်းတိုက်ထဲမှာလည်းအခုဝင်ကြည့်တော့အခုဒီနေ့မနေ့မှာစွေးကွက်တွေလည်းတွေ့ရတယ်။ကြောင်းတိုက်ပစ္စည်းတွေကိုလည်းကြောင်းကိုလည်းဖျက်ဆီးထားတာတွေ့ရတယ်။ဒီငွေကြေးတွေစံနေယူသွားတယ်လို့သိရတယ်။အဖုန်ကြီးကျောင်းထဲမှာတန်ဃာအချို့ကျန်နေတယ်တန်ဃာချို့ကကျန်နေတယ်ကျန်ရဲ့တန်ဃာတွေကိုလူလူကပြန်ပြီးတော့မနေ့ကျတော့ရောက်လာပြီးတော့စုံကုန်းကပ်ဖို့အတွက်ပြင်ဆင်နေတဲ့အချိန်မှာသူဖတ်ပြီးတော့စစ်တပ်ကထိုက်ရောက်လာပြီးတော့အဲ့ဒီဖုန်ကြီးကိုခန်းဖို့ရောက်လာတော့လူလူကမခံမြန်နိုင်ဖြစ်ပြီးတော့ခဲတွေနဲ့ထုတ်ရဲအိုခဲတွေနဲ့ပြစ်ပောက်ပြီးတော့လုတော့တပ်ကအခုလူလူကိုပါပြစ်လာတယ်အခုပြစ်လိုက်တဲ့အတွက်ကလေးတယောက်ပြေသွားတယ်လို့သိရတယ်ခင်
တောင်မွေကြက်ကဆန်ကွင်းနားမှာပြစ်ခတ်ခံခဲ့ရပုံကိုမျက်မြင်သက်သေတူကအခုလိုပြောပြခဲ့ပါတယ
်။ကြက်ကဆန်ကွင်းရဲ့ရှင်နာတောင်မွေအထက်က၃နားမှာသူတို့ကဟိုချီတက်လာတဲ့ပြည်သူလူထုက၃သိန်းလောက်ရှိမှာအဲ့ဒါကိုစံစုကျိုးတွေနဲ့ပိတ်ထားတယ်ပိတ်ထားပြီးတော့အဲ့မှာပြည်သူလူထုကတရားတွေလည်းဟောနေတော့သူတို့ကစပြီးပြစ်တယ်ဗျ။ပြစ်တော့ထွက်ပြေးသွားတယ်ကျောင်းလဲအထက်က၃ကျောင်းလဲကိုဝင်ပြေးသွားတဲ့လူတွေကသနတ်တွေမူပေါ်ထောင်ဖောက်ပြီးကျောင်းလဲမှာလင်းဝင်ဖတ်တယ်အဲ့ကြောင်းလင်းမှာကကြောင်းတက်နေတဲ့ကြောင်းလူကြောင်းသားတွေပါရှိတယ်ဖတ်မိထားတဲ့လူတွေကိုဒန်ဘေးပလက်ဖောင်းပေါ်မှာမှောက်အိတ်ခိုင်းထားတယ်မင်းတို့မထားလဲထားလို့ရှိရင်စစ်တပ်ပြင်မယ်ဆိုပြီးတော့မှောက်အိတ်ခိုင်းထားပြီးဖတ်ထားတယ်ကတော့ဆော့ဆော့ကမှာစစ်ကားနှစ်စီးနဲ့ဟိုတီးကားအလွတ်တွေအဲ့ဘက်ကိုမောင်းဝင်သွားတာတွေ့တယ်ဗျအဲ့လူတွေကိုတဲဥလောက်ဖြစ်လောက်တယ်အဲ့ဖတ်ထားတဲ့လူတွေအားလုံး900လောက်ရှိမှာတောင်မွေးမှာ
ရန်ကုန်စုလေကုန်သည်ကြီးများဟိုတယ်အနီးမှာဂျပန်နိုင်ငံသားတရင်တော့တနက်ကြီးစံထိမှန်ကြာဆုံးခဲ့ရပုံကိုမျက်မြင်တူကအဲ့ဒီနေ့က RFA ကိုအခုလိုပြောပြခဲ့ပါတယ်
။ဆုံးသွားတာဂျပန်နဲ့ကျွန်တော်တို့ကတော့ injury ပဲတန်ရပေါ့။ဆုံးသွားတဲ့ဂျပန်ကြီးကလည်းတနက်ကြီးစံကအသေးလေးကိုဖျက်ဆုံးဝင်သွားတယ်။သူ့လေဂုံတရားလေးတရားလေးထူရတာကိုသူ့လေဟိုဘက်ဒီဘက်ကိုလမ်းမအောင်အဲ့တရားလေးကလမ်းပြတော့ကျောင်းသားကောင်းဆောင်တယောက်ကိုထင်ရတယ်။သူလည်းနေရာနဲ့ဆုံးသွားတယ
်။အဲ့ဒီနေ့ကမန္တလေးမြို့ပါဝင်နေမြို့အတော်ညများမှာလဲပန်ဂါရီဦးဆောင်တဲ့ဆန္ဒပြပွဲတွေပေါ်ပေါက်ဖြစ်လာတယ်
ငြိမ်းငြိမ်းဆန္ဒပြနေတဲ့တန်ဃာတော်တွေရဲဆက်ဆက်နှိမ်နှင်းခံရတဲ့အတွက်မြန်မာနိုင်ငံပေါ်တန်ခတ်ပိတ်ဆို့မှုတွေတိုးမြင့်လှုပ်ဆောင်သွားဖို့ EU ဥရောပသမဂ္ဂအဖွဲ့ကလည်းအဲဒီတုန်းကပြောဆိုလိုက်ပါတယ
်ရန်ကုန်မြို့တနင်္လာမှာလျှို့ဝှက်လှုပ်ရှားနေတဲ့88မျိုးဆက်ကျောင်းသားကောင်းဆောင်ကုထေးကျွယ်ကအဲ့ဒီနေ့က RFA ကိုခုလိုပြောကြပါတယ
်24ရက်နေ့လေးစပြီးတော့မြန်မာပြည်သူတွေရဲ့ဆန္ဒပထုံးမှုကိုကျွန်တော်တို့အချိန်ပြည့်ခဲ့တယ်ဒီနေ့ဆိုလို့ရှိရင်ပို့ပြီးတော့ရှေ့ဆိုးအနေနဲ့အကြမ်းဖက်လာတယ်လူမဆန်တဲ့အကြမ်းဖက်မှုတွေကိုတန်ဃာတွေအပေါ်မှာပြည်သူမှာရောထပ်ပြီးတော့လုပ်နေကြပြီညကငွေကြေးရန်ဖုန်းကြီးကြောင့်ကိုဝင်ပြီးတော့တန်ဃာတွေကိုဖမ်းတယ်ရိုက်တယ်စစ်တပ်တွေနဲ့ကန်တယ်ကြောင်းမှာတော့မှသွေးခွက်တွေအများကြီးကိုကျွန်တော်တွေ့နေရတယ်ဒါဟာလူလူမျက်နှာနဲ့ဖြစ်တယ်ညကလေးကအော်ဒါဟစ်တန်နေနဲ့အတူငွေကြေးရန်ကြောင်းမက်ကင်ကြောင်းမိုးကောင်းကြောင်းအားလုံးကိုဖမ်းတယ်ဟိုကျွန်တော်တို့နိုင်ငံရေးအင်အားစုတွေတဲကလည်းလေအပြီးပြီးမှလည်းဖမ်းနေရန်ကုန်မှာလည်းစက်တိုက်ပြီးဖမ်းနေတယ်ဒီကနေ့ဆိုလို့ရှိရင်ဆက်လက်ပြီးတော့ပြည်သူတွေကပောက်ကွဲမှုတွေအဆင့်ထိကိုဖြစ်လာပြီးပြစ်ခတ်မှုတွေအများကြီးရှိနေတယ်အခုကျွန်တော်ပြောနေတဲ့အချိန်ထိလူ9ယောက်ထက်မနည်းလမ်းမပေါ်မှာပြစ်တက်ခံနေရပြီအဲ့တော့ဒီလိုလူတက်ဝါဒမျိုးနဲ့ကိုယ်ပြည်သူကိုကိုယ်ပြန်တက်နေတဲ့ဒီလိုလူတက်အစိုးရမျိုးကိုကျွန်တော်တို့နိုင်ငံမှာကျွန်တော်တို့နိုင်ငံသားတွေရဲ့အနာဂတ်မှာမသားတော့ပါဘူးကျွန်တော်တို့ပြည်သူတွေနဲ့အတူယဟန်တန်ကအကြောင်းသားတွေအားလုံးဟာမှန်တဲ့တက်မှာရက်တည်နေတယ်ဆက်လက်ပြီးတော့အနောက်ဘက်ပြစ်ခတ်မှုတပ်ဖြတ်မှုတွေကြုံကြုံကျွန်တော်တို့ဆက်လက်ပြီးတော့ဘယ်ရောက်မဆိုကျွန်တော်တို့ရေဆိုင်မှုအစင်သစ်ရှိတယ်ဒီဆန္ဒပြမှုကိုဆက်လက်ပြီးအရှိန်ပြင့်သွားမယ်အဖိတ်တိုက်ပွဲတွေဟာပို့ပြီးတော့ပြင်းထန်လာရမယ်ကျွန်တော်တို့ဗန်တပိတ်တွေမှောက်မယ်ပို့ဆောင်ဆက်သွယ်ရေးတပိတ်တွေမှောက်မယ်ဝန်ကန်းတပိတ်တွေမှောက်မယ်ကျွန်တော်တို့လူတွေနဲ့မြန်မာနိုင်ငံမှာတရားမျှတမှုငြိမ်းချမ်းမှုနဲ့ဒီမိုကရေစီဟာလက်တကမ်းမှာပဲရှိတော့ပါတယ
်တန်ခါတော်ရီမိမိချလာပြီးတဲ့ဒီကြ
ဒါတွေကတော့2009ခုနှစ်စက်တင်ဘာလ29ရက်နေ့ကအဖြစ်အပျက်တွေကိုရွှေဝါရောင်တော်လိုင်းစံနှင်းမြောက်အထူးစီစဉ်အဖြစ်ပြန်လည်ကောက်နှုတ်တင်ပြလိုက်တာပါခင်ဗျာ။